ကလေးမျိုးနဲ့ချောင်းကွားနဲ့ဟာခါလေးကြီးကနေမှစစ်တပ်နဲ့ဒေသခံ PDF အဖွဲ့အစည်းတိုက်ပွဲဖြစ်တယ်လို့ချောင်းကွားဒေသခံတူကပြောပါတယ
်ချောင်းကွားရဲ့အခြေသက်ပေါ်ပေါ်ဟာခါလေးရဲ့အခြေသက်တောင်တလုံးပါပေါ်ဖြစ်ပင်ကတော့သူတို့ကတက်ချတာပေါ်တောင်တလုံးပဲဆိုလေသူတို့ကတက်လာလို့တိုက်ဝဲစားတာပေါ်ပေါ
်နှာချောင်းကြီးပေါ်မှာတဆွဲထားတဲ့စစ်ကောင်စီတပ်ကထိုးစစ်ဆင်လာလို့တိုက်ပွဲဖြစ်တာဖြစ်ပြီးအဲ့ဒီတိုက်ပွဲအတွင်းရွာမီးရှို့ခံရတာရှိတယ်လို့ဒေသခံ PDF ပြန်ကြားရေးတာဝန်ခံကပြောပါတယ်
ဟုတ်ပါရဲ့တိုက်ပွဲကမနေ့၆နိုင်ခွဲ၇နိုင်ပေါင်းဝင်းနေရဖြစ်နေတာပါ။နောက်ချောင်းရွာမှာတပ်ဆိုးထားတဲ့စစ်ကောင်စီတပ်တရားဒီအနောက်ဘက်ချောင်းကွာဘက်ကိုတဖြည်းဖြည်းတက်လာတယ်။ချောင်းကွာမှာလည်းဒီနေ့တော်တော်များများမီးရှို့သွားရတယ်။အခုစစ်လက်ပြီးမှတိုက်ပွဲပြင်းထန်နေတော့မှာပြအခြေအနေလည်းမတည်ငြိမ်သေးပါဘူးဗျာ။တရှိလေချောင်းကွာရဲ့နောက်ထပ်အနောက်ဘက်ကဟာခါလေးရွာမှာလည်းမီးရှို့နေပါဗျာ။အ
ဲ့ဒီတိုက်ပွဲအတွင်းထိခိုက်မှုရှိမရှိဆိုတာကတော့မသိရသေးပါဘူး။တိုက်ပွဲဖြစ်တဲ့အချိန်ဟာခါလေးရွာမီးရှို့ခံရတယ်လို့ဟာခါလေးဒေသခံတူကပြောပါတယ်။
ဟာခါလေးလေးရှိတယ်လေမအဝေးရမယ်လို့ဆိုတော့လေပြောလို့မရဘူး
။မင်းကလေချောင်းခွရွာကအင်ဂျီတချို့မီးရှို့ခံရတယ်လို့ချောင်းခွရွာကန်တူကပြောပါတယ်
။ဒီနေ့လည်းထပ်ဖြစ်တယ်ပေါ့နော်။ချောင်းခွမှာမင်းကလည်းဖြစ်တယ်။ဒီလိုအင်ချောင်းရင်းနဲ့ဖားရီစံကြရီနောက်ပြီးတော့သုံးပင်းသတိရောဒီလောက်နဲ့စက်တာပေါ်လာပေါ့
။ဘူဒူးလေးမနေ့ပိုင်းကြည့်ခတ်မှုကြောင့်နတ်ချောင်းချောင်းခွရေစူဟာခါလေးပါမွန်ချောင်းကြီးရွာကရွာသား2000ကျော်ဒီလူရထပြီးတင်းဆောင်နေကြပါလေ။အဲ့ဒီချိန်နည်းပတ်သက်ပြီးဟာခါလေးဒေသခံတူကအခုလိုပြောပါတယ်
။ဒီမင်းတက်ကျစ်တဲ့တင်းမတို့ရဲ့ရွာထဲမှာမနေတော့ဘူး။မင်းရဲ့ကလေးရထတော့တာရွာထဲမှာမမကျန်နေသေးလေ5ရောက်လောက်တော့ရှိတာ။တခြားနှချောင်းချောင်းခွာဟာခါလေးရီစုပန်းုံချောင်းအဲ့ဒီရွာတော့အကုန်ပြီးတော့တာ။နှချောင်းတော့ပြီးမှာ
။ဒါပြင်ဟာခါလေးရွာသားတို့ကိုဟာခါလေးဖျားကြောင်းမှာပိတ်လောင်ထားတယ်လို့ဟာခါလေးကြီးရွာသားကိုပီတာကပြောပါတယ်
။ဟာခါလေးကျမလည်းဒီဆစ်ဆောင်တွေကိုသူတို့ဖျားကြောင်းမှာဖျားကြောင်းနဲ့ဝင်ခိုင်းထားမှာပိတ်ထားတဲ့ဆိုတဲ့ပုံစံမျိုးပေါ့နော်။ဟိုခန်းထားတဲ့ပုံစံမျိုးဖုံးနေတယ်တင်ထားတယ်
။ဟာခါလေးရွာဟာတလီမျိုးနဲ့7မိုင်ကျော်ကွာဝေးပြီးငါချောင်းကနေဝေဘူးလဖလန်းကားလမ်းမပေါ်မှာရှိပါတယ်။ဟာခါလေးကြီးရွာပဲတလီကာကွယ်ရေးအဖွဲ့ PDF နဲ့တိုက်ပွဲဖြစ်တဲ့အခြေအနေကိုကြည့်ရဖို့စစ်ကောင်စီပြောခွင့်ရကိုဆက်တယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဗိုလ်ဒူးရဲ့နေ့လယ်ပိုင်းမှာလည်းကလေးမျိုးအတွင်ပေါက်ကွဲမှုဖြစ်ခဲ့ပြီးတစုံတရာထိခိုက်မှုမရှိဘူးလို့ကလေးမျိုးကတူကပြောပါတယ်
။ဒီဘက်မှာလည်းဒီ7နှစ်ကြီးကျော်တော့ပေါ့နော်။ဒီတော့7နှစ်ရယ်နောက်ပြီးတော့ကလေးမျိုး86ပေါ့နော်။အဲ့လမ်းမှာ86တောင်းဝင်းဘုံတလုံးပွဲတော့နေဘုံမလုံးအပြိုင်ကြီးပွဲတော့ပေါ့နော်။ဒီကနေမြေရ
။ဒီလောက်တဲ့ကောင်များထိခိုက်ခံရတာများတော့မကြားဘူးရ။
ဒီဇင်ဘာလ28ရက်နေ့ကလည်းနှချောင်းရွာမှာနေအိမ်တချို့မီးလောင်ကျွမ်းပြီးစီးရီးတင်းမာတဲ့အချိန်တွင်အိမ်အလုံး20လောက်မီးရှို့ခံရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ23ရက်နေ့ကလည်းကလေးမျိုးနဲ့တောင်ပိုင်းဒေသကိုစစ်ကောင်စီတပ်တွေကထိုးစစ်ဆင်နေတာပါ။ဒီဇင်ဘာလ26ရက်ညပိုင်းမှာနှချောင်းကြီးရွာထက်တန်းကျောင်းအနီးစခန်းချထားတဲ့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ပကဖ PDF ကလေးနဲ့ချင်းမျိုးသားကာကွယ်ရေးအဖွဲ့CNDF ပူပေါင်းအဖွဲ့တို့တိုက်ခတ်တိုက်ခိုက်ခဲ့ပါတယ်။ကလေးမျိုးနယ်မှာအခုလိုမျိုး PDF အဖွဲ့နယ်ရှိတဲ့အကြားတိုက်ပွဲတွေရှိနေတယ်လို့ဆရာနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေလည်းနီလန်ပေါင်းစုံနဲ့နေ့စဉ်လိုဆက်ရှိနေပါတယ်ခင်ဗျာ။